နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အပေါ်အဂတိလိုက်စားမှုဆွဲချက်တွေနဲ့စစ်ကောင်စီကတရားစွဲထားတဲ့အမှုတွေရင်ဆိုင်မှုသူ့ရဲ့ရှင်းနေတွေပြင်ဆင်လှုပ်ဆောင်နေကြပါတယ်။မန္တလေးတိုင်းတရားရုံးမှာတင်ထားတဲ့အမှုအဂတိလိုက်စားမှု၄မှုနဲ့ပတ်သက်လို့သူ့ရှင်းနေတွေဘက်ကအသေးစိတ်အသေးချာမသိရသေးပါဘူး။နေပြည်တော်မှာစစ်ဆင်နေတဲ့အမှုတွေကနမှုကိုတော့နေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဇူလိုင်လ13ရက်နေ့မှာဆက်လက်ကြားနာစစ်ဆေးခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အမှုတွေအကြောင်းနောက်ဆုံးသိထားရသမျှရန်ကုန်ကပေးပို့တဲ့သတင်းကိုတော့မှတ်ခင်ဖြူထွေးကပြောပြမှာပါခင်ဗျာ။
ဒေါ်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့အထက်ကအသေးစားမှုတွေအတွက်နေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဆက်လက်စစ်ဆေးပါတယ်။သူ့အပေါ်မန္တလေးတိုင်းတရားရုံးမှာစစ်ကောင်စီကအမှုဖွင့်ထားတဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ချိုးဖောက်မှုနဲ့အမှုလင်းမှုကိုရင်ဆိုင်ဖို့ဒေါ်ဆန်းစုကြည်ကသူ့ရှေ့နေတွေကိုဒီနေ့ရုံးချင်းတွေ့တဲ့အချိန်မှာရှေ့နေလိုက်ခွင့်လက်မှတ်ထိုးပေးခဲ့ပါတယ်။အာဂရီလိုက်စားမှုနဲ့အမှု၄ခုထက်တိုးတဲ့ဆိုရတာလောလောဆယ်သိထားပြီးအမှုတွေနဲ့ပတ်သက်တဲ့အသေးစိတ်အကြောင်းအရာတွေကိုတော့မသိရသေးဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတူဖြစ်တဲ့ဒေါ်ဆန်းမာလာညွန့်ကပြောပါတယ်
ကိုယ်စနေတရားကလည်းအမားတို့ရုံးချင်းရ22ရက်နေ့မှာလေအမားတို့ကတိကျဘူးအမှမတည်တဲ့အမားဟိုရဲမှုပြောတာအန်ဒီယာတယောက်တည်းနဲ့မှုဟို၃ယောက်တည်းနဲ့မှု၃ယောက်တည်းနဲ့မှုကတော့သူကပြောတာနော်ဒေါက်တာမျိုးအောင်ရေကိုရဲမင်းဦးရဲဒေါက်တာမျိုးအောင်ရေဦးမင်းသူရဲလို့ပြောတာအမားတို့တေးသားကိုမတိသေးတာ။သွားအမှုသွားတင်မှာပဲ
ဒီ။ရန်ကုန်တိုင်းဝန်ကြီးချုပ်ကလက်ထိုးရဲ့အနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကိုဒွန်ဆန်းစုကြည်လက်ခံယူခဲ့တာအပြင်ဒွန်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့ရန်ကုန်နဲ့နေပြည်တော်တို့မှာမြေနေရာရယူတာအဆောက်အဦနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကယာရုအာနာကိုအလွဲသုံးစားလုပ်ခဲ့တာကိုအဂတိလိုက်စားမှုကော်မရှင်ကစစ်ဆေးတွေ့ရှိထားတယ်လို့ဇွန်လထဲမှာစစ်ကောင်စီကထုတ်ပြန်ခဲ့တာပါအဲ့ဒီချက်တွေကိုအခြေခံပြီးအခုမှဒီမန္တလေးတိုင်းတရားရုံးမှာစစ်ကောင်စီကအမှုတင်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုအစိုးရကတရားစွဲဆိုထားတဲ့အမှုတွေတဲကအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုပ်ဆောင်နေဆိုပြီးရစစက်ကြီးပုံမှန်905ခါခွေနဲ့စွဲဆိုထားတဲ့အမှုနဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေတို့ကိုဒီနေ့ဆက်လက်ကြားနာပါတယ်။သဘာဝဘေးအန္တရာယ်နဲ့စွဲထားတဲ့အမှုအတွက်မျက်မြင်သက်သေတွေခီးထွက်နေတာကြောင့်ဒီတစ်ပတ်မေးမြန်းရှောက်ထားမှုမလုပ်နိုင်ခဲ့ဘူးလို့ပြောပါတယ်။905ခခွေအမှုအတွက်ကတော့မျက်မြင်သက်သေတွေကိုအပြည့်အစုံစစ်ဆေးမေးမြန်းပြီးသွားပြီမို့လောင်မဲ့တစ်ပတ်ထဲမှာစွဲချက်တင်တဲ့မတင်ကိုရှောက်လဲချက်တင်တယ်လို့ရှင်းနေတော်ဆန်းမာလာညွန့်ကပြောပါတယ
်။905မှုကအမတို့အမစစ်တဲ့ကွယ်လေးရောက်ပဲဆိုတော့ဟိုတက်ဘက်ကနေရောက်ဒီတက်ဘက်နေရောက်ပြီးတော့ပြီးသွားဟိုမူကြီးတန်းရေးတယ်။နောက်ဟိုဥတန်းသူဆိုတော့လောက်ဝကလာတယ်နေရောက်ပြီးပြီအမဘက်ကသူတို့ဘက်ကသက်သေတွေကုန်ပြီအမနောက်တက်ဘက်တော့ဆိုရင်အမရှောက်လဲချက်ဒါ၁၉ရက်နေ့ဟုတ်တယ်၁၉ရက်ဆိုအမဆောက်လဲချက်ပြရအောင်ဆွဲချက်တင်တယ်မတင်စွဲရအောင်ဟိုမှာမဟုတ်ခါလားငါခခွေနဲ့ဆွဲတဲ့လူတွေအကုန်လုံးထိမ့်သိမ့်ထားပြီးဆက်ွယ်လို့လည်းမရတဲ့အချိန်မှာထုတ်တဲ့စာတွေဆွဲတယ်ဆိုတော့သူကဥပဒေနဲ့မညီပဲနဲ့ဆွဲထားတယ်သူအမတို့ကပြောတာနောက်အဲ့ဒီစာကလည်းဘယ်သူမှလက်မှတ်ထိုးထားတာမဟုတ်သူတို့ပြောသလိုသူတို့တရားရုံးဘက်ကလည်းတရားဥပဒေလက်ခံထားတယ်ဒါဒီလက်ခံပေးမဲ့လည်းကိုယ်ဝင်မဝင်ဆိုတာပါဖြစ်လာအောင်ပါလေဒီအမအမှုကငါခခွေဆိုတက်တရားပြီးသွားပြီးဟိုဟာအဲ့ဒီ25တမှုဆိုရင်တက်တိ3ယောက်လား4ယောက်လားတက်ပြီ
ပြည်ခဲ့တဲ့ရုံချင်းမှာပုံမှန်905ခါဝေးချိုးပေါက်တဲ့ဆိုတဲ့အမှုအတွက်တရားလိုဘက်ကတင်တဲ့တက်တီအချက်လက်တွေဟာလုံထုံးလုံနည်းနဲ့မညီဘူးဆိုပြီးဒေါန်ဆန်းစုကြည်ရှင်းနေတွေကပယ်ချခဲ့ပေမဲ့တရားသူကြီးကလက်မခံခဲ့ပါဘူး။ဒါကြောင့်ဇူလိုင်လ5ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ခရိုင်ကလည်းလက်မခံဘဲပယ်ချတာကြောင့်တိုင်းတရားရုံးတင်ပြဖို့ရှင်းနေတွေဘက်ကပြင်ဆင်နေပါတယ်။အာဂရိလိုက်စားမှုဆိုင်ရာအမှုတွေအတွက်ပါဝါတင်တဲ့ဇူလိုင်လ22ရက်မှာပဲ905ခါခွေအမှုနောက်ဆက်သွယ်ရေးဥပဒေနဲ့ဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့အောက်တရားရုံးကဆုံးဖြတ်ချက်ကိုပြင်ဆင်ဖို့တိုင်းတရားရုံးမှာအယူခံတင်မယ်လို့ပြောပါတယ်။ဆက်သွယ်ရေးဥပဒေနဲ့ဆွဲထားတဲ့အမှုအတွက်ကတော့ပြန်လည်မေးခွန်းမေးခွန်းမှာမေးရမယ့်မေးခွန်းတွေကိုမေးခွန်းမရဘဲကန့်သတ်တာကိုမကျေနပ်လို့တိုင်းတရားရုံးကိုတင်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အမှုကိုစစ်ဆေးနေတဲ့တိပတ်တရက်ခွေအတွင်းတတ်မှတ်စည်းကမ်းချက်တွေနဲ့မညီဘဲလုံခြုံရေးဘက်ကချက်ပုံရယူတာတရားပြရှင်းနေတွေရဲ့အမှုနဲ့ပတ်သက်လို့စစ်ဆေးမှုအချင်းရေးမှတ်ထားတဲ့စာအုပ်ဆရွက်စရန်တွေနဲ့အမှုအခြေအနေအသေးစိတ်ကိုလုံခြုံရေးတွေဘက်ကဖွင့်ဖတ်တာဒီလိုလုပ်တဲ့လောက်ရက်တွေရှိတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်းတွေကပြောပါတယ်။ရှင်းတွေဘက်ကတရားသူကြီးကိုတင်ပြတန့်ကွက်တာမျိုးအထိဖြစ်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်းတွေကပြောပါတယ်။ဒေါန်ဆန်းစုကြည်ဟာအခရီးလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ချိုးဖောက်မှုနဲ့အမှုပေါင်း၄မှု၊နိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှန်3တိကနဲ့ပို့ကုန်သွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခွဲတို့အပြင်သဘာဝတည်ရက်နေစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့အမှုကနှစ်ခုစုစုပေါင်းအမှုဆယ်မှုနဲ့တရားစွဲဆိုခံထားရပါတယ်ရှင်
မခင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာ